တော်ရှင်ရပြီလားပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကဗဟုပန်ဟာမြန်မာနိုင်ငံဘာလုံငန်းဝန်ဆောင်မှုလောကအတွက်အပြောင်းအလဲဖြစ်စေမယ့်ကြေညာချက်တည်းရထုတ်ပြန်ခဲ့ပါတယ်အဲ့ဒါကတော့မြန်မာနိုင်ငံထဲမှာခွင့်ပြုထားတဲ့နိုင်ငံခြားဘဏ်ခွဲတွေအနေနဲ့ပြည်ထောင်ကုမ္ပဏီနဲ့စီးပွားရေးလုပ်ငန်းတွေကိုချေးငွေထုတ်ချေးတာတခြားဘဏ်ဝန်ဆောင်မှုပေးတာတွေလုပ်ခွင့်ပြုလိုက်လို့ပါပဲအဲ့ဒီမတိုင်ခင်ကတော့နိုင်ငံခြားဘဏ်ခွဲတွေဟာမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံနေကြတဲ့နိုင်ငံတကာကုမ္ပဏီတွေကိုပဲဘဏ်လုပ်ငန်းဆိုင်ရာဝန်ဆောင်မှုတွေပေးခွင့်ရခဲ့တာပါလက်ရှိဗဟိုဘဏ်ကထုတ်ပြန်ပေးလိုက်တဲ့ကြေညာချက်နဲ့ပတ်သက်ပြီးလူဝင်ဘာသာစနေရနေ့တုန်းကလည်းသတင်းစာရှင်းလင်းပွဲတည်းရပြင်ပခဲ့ပါသေးတယ်အဲ့ဒီသတင်းစာရှင်းလင်းပွဲမှာဗဟိုဘဏ်ဒုတိယဥက္ကဋ္ဌတွေဖြစ်ကြတဲ့ဦးစိုးသိန်းနဲ့ဦးဘုံဘုံငယ်တို့ကလက်တလောနိုင်ငံခြားဘဏ်ခွဲတွေကိုခွင့်ပြုချက်ပေးလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ရှင်းလင်းတင်ပြခဲ့ကြပါတယ်သူတို့ရဲ့ရှင်းပြချက်အရနိုင်ငံခြားဘဏ်ခွဲတွေဟာပြည်ထောင်ကုမ္ပဏီနဲ့စီးပွားရေးလုပ်ငန်းတွေကိုဒေါ်လာနဲ့ပဲဖြစ်ဖြစ်ကျပ်ငွေနဲ့ပဲဖြစ်ဖြစ်ငွေထုတ်ချေးပေးနိုင်တယ်လို့ဆိုပါတယ်အဲ့ဒီလိုငွေထုတ်ချေးရမှာအင်ချမ်းမြေတိုက်တာလို့မရွှေ့ပြောင်းနိုင်တဲ့ပစ္စည်းတွေကိုတော့အပေါင်ပစ္စည်းအဖြစ်လက်ခံခွင့်မပြုဘူးလို့ဆိုထားပါတယ်အဲ့ဒီတော့ရွှေပဲဖြစ်စီဘူဘန်ကထုတ်ဝေထားတဲ့ငွေလိုက်စာချုပ်လက်မှတ်ဖြစ်စီတခြားသက်ဆိုင်ရာဘဏ်တွေကသတ်မှတ်ထားတဲ့ပစ္စည်းတွေကိုဖြစ်စီအပေါင်းအဖြစ်သတ်မှတ်နိုင်တယ်လို့ဆိုပါတယ်အတုံးနှုံးအဖြစ်ကျပ်ငွေနဲ့ထုတ်ချေးတာကိုတစ်နှစ်700နှုန်းတိုးတဲ့မကျော်စရာလို့သတ်မှတ်ထားပြီးဒေါ်လာနဲ့ဆိုရင်တော့သက်ဆိုင်ရာဘဏ်တွေကစိတ်ကြိုက်သတ်မှတ်နိုင်တယ်လို့ဆိုပါတယ်လက်ရှိအချိန်အထိတားမြစ်ထားတာဆိုလို့နိုင်ငံခြားဘဏ်ခွဲတွေအနေနဲ့လူပုဂ္ဂိုလ်တဦးချင်းစီကိုလက်လီဘဏ်လုပ်ငန်းလုပ်ခွင့်မပေးသေးတာရဲ့ကုမ္ပဏီနဲ့စီးပွားရေးလုပ်ငန်းတွေရဲ့စွန့်ငွေအတားလက်ခံခြင်းအတူပီးခြင်းတွေကိုခွင့်မပြုသေးဘူးလို့သိရပါတယ်။အခုလိုနိုင်ငံခြားဘဏ်ခွဲတွေကိုဘဏ်လုပ်ငန်းဝန်ဆောင်ခွင့်လုတ်ကန့်ခွင့်ပူပီးပေးလိုက်ခြင်းအပြင်ဘလို့ပဲပုံအကျိုးဆက်တွေဖြစ်ပေါ်လာနိုင်မလဲဆိုတာအခုတစ်ပတ်လေ့လာတင်ပြပါမယ်။ဘူဘန်ရဲ့အခုခွင့်ပြုချက်ဟာပြည်တွင်းမှာဘဏ်လုပ်ငန်းပုံမှုတိုးတက်စေဖို့ကုမ္ပဏီနဲ့စီးပွားရေးလုပ်ငန်းတွေလိုအပ်နေတဲ့ဘဏ်ဝန်ဆောင်မှုတွေကိုကြေကြေပြန့်ပြန့်ရရှိစေဖို့တခြားတစ်ဖက်မှာလည်းဘူဘန်စီးမင်းကိုတိတ်ပြီးတော့မလိုက်နာတဲ့ပြည်တွင်းပုဂ္ဂလိကဘဏ်တွေကိုတစ်ဖက်လက်နဲ့ထိန်းချုပ်မှုဖြစ်တယ်လို့သိရပါတယ်။မြန်မာနိုင်ငံမှာဈေးကွက်စီးပွားရေးစနစ်ကျဉ်းသုံးနေဆိုပေမဲ့ပြည်တွင်းကုမ္ပဏီနဲ့စီးပွားရေးလုပ်ငန်းတွေဟာပြည်တွင်းကပုဂ္ဂလိကဘဏ်တွေကနေချေးငွေအပါအဝင်တခြားဘဏ်ဝန်ဆောင်မှုတွေကောင်းကောင်းမရကြဘူးဆိုပြီးညှဉ်းညူနေကြတာကတော့ကြားပါပြီ။အကြောင်းကတော့ပုဂ္ဂလိကဘဏ်တွေဟာတစ်ဖက်ကစုငွေတွေကိုလက်ခံတခြားတစ်ဖက်မှာတော့ကိုယ်ဘဏ်ရဲ့မူရင်းကုမ္ပဏီနဲ့တစ်ဆက်တဆက်တည်းဖြစ်တဲ့ကုမ္ပဏီနဲ့စီးပွားရေးလုပ်ငန်းတွေကိုပဲဦးစားပေးပြီးတော့ငွေချေးပေးနေလို့ပါပဲအဲ့ဒီလိုမလုပ်ရဘူးလို့ဘ ਹੁ ဘဏ်ရဲ့သတ်မှတ်ချက်ရှိပေမဲ့လည်းတစ်ဖက်လက်နဲ့လုပ်နေကြတာမျိုးပါအဲ့ဒါကြောင့်ကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေအနေနဲ့ဘဏ်တွေရဲ့ညချေးငွေရယူရေးအခက်တွေ့နေကြတာကြားပါပြီနောက်ထပ်ပြဿနာတစ်ခုကတော့နိုင်ငံခြားငွေလဲလှယ်ရေးလုပ်ငန်းပြဿနာပါပြည်ထောင်ဘဏ်တွေဟာဘ ਹੁ ဘဏ်ကနေပြန်ပပေါက်ဈေးအောက်ရောက်နေတဲ့ငွေလဲနှုန်းထားကနေဒေါ်လာတွေဝယ်ယူပေါက်ဈေးအတိုင်းပြန်ရောင်းပြီးတည်ကြတဲ့အကျိုးအမြတ်ရယူဖို့ကိုပဲအဓိကထားပြီးတော့လုပ်ကိုင်နေကြတာများပါတယ်။နိုင်ငံခြားငွေလဲလှယ်ရေးလုပ်ငန်းအတွက်လိုအပ်တဲ့နိုင်ငံခြားငွေအထူးသဖြင့်အမေရိကန်ဒေါ်လာကိုချေပြီးမယ်လို့ဗဟိုဘဏ်ကကမ်းလှမ်းတဲ့အတိုင်းနောက်မှပြန်ဆက်ရင်လည်းဒေါ်လာနဲ့ပဲပြန်ပြီးတော့ဆက်ရမှာမို့မချေချင်ကြပါဘူး။အခုနိုင်ငံခြားဘဏ်ခွဲတွေကိုလုပ်ပိုင်ခွင့်ပို့ပြီးတော့ပေးလိုက်တဲ့အခါပြည်တွင်းကပုဂ္ဂလိကဘဏ်တွေအနေနဲ့ဒေါ်လာလိုချင်ရင်ဘဏ်ချင်းဆေးယူတဲ့စနစ်နဲ့နိုင်ငံခြားဘဏ်တွေစီကနေရယူနိုင်ကြပါတယ်။အဲ့ဒီအတွက်ဗဟိုဘဏ်ကလည်းပြင်ပမှာမပေါက်တဲ့ဈေးနဲ့ဒေါ်လာတွေထုတ်ပြီးတော့ရောင်းစရာလိုတော့မှာမဟုတ်ပါဘူး။လက်ရှိနိုင်ငံခြားဘဏ်ခွဲတွေကိုအခုလုပ်ပိုင်ခွင့်တွေတိုးပြီးတော့ခွင့်ပြုလိုက်တဲ့အပေါ်နောက်ထပ်ရနိုင်တဲ့ကုန်ကျိုးတစ်ခုကတော့မြန်မာသွင်းကုန်ကုမ္ပဏီတွေလိုအပ်နေတဲ့နိုင်ငံခြားငွေရယူရေးကိစ္စပြည်လဲသွားနေတာပါ။လက်ရှိမှာသွင်းကုန်လုပ်ငန်းရှင်တွေဟာသူတို့လိုတဲ့နိုင်ငံခြားငွေရဖို့ပို့ကုန်သမားရဲ့နိုင်ငံခြားငွေဘဏ်စင်းစီကနေဝယ်ယူနေကြရတာဖြစ်ပါတယ်။အဲဒါကြောင့်ပြည်ထောင်နိုင်ငံခြားငွေငွေလဲနှုန်းထားအမျိုးမျိုးရှိတဲ့နဲ့ export earning လို့ခေါ်တဲ့ပို့ကုန်ကရပြီးဘဏ်စည်ရင်းနဲ့ရှိနေတဲ့ဒေါ်လာငွေဈေးနှုန်းကအမြင့်ဆုံးဖြစ်နေတာပါ။အခုအဲ့ဒီလိုကိစ္စမျိုးနိုင်ငံခြားဘဏ်ခွဲတွေကဝန်ဆောင်ခွင့်ရသွားမယ်ဆိုရင်သွင်းကုန်ကုမ္ပဏီတွေအတွက်လည်းအဆင်ပြေသွားနိုင်ပါလေ။တကယ်တော့၄နှစ်ဝန်းကျင်တက်တန်းရှိပြီဖြစ်တဲ့နိုင်ငံခြားဘဏ်ခွဲတွေအခုလောက်ဘဏ်လုပ်ငန်းဝန်ဆောင်မှုလုပ်ခွင့်ရလာတဲ့လမ်းကြီးဟာဖြောင်ဖြောင်ဖြူဖြူရှိခဲ့တာတော့မဟုတ်ပါဘူး။နိုင်ငံခြားဘဏ်ခွဲတွေကိုပြည်ထောင်မှာရုံးခန်းဖွင့်ခွင့်ပြုဖို့ကိစ္စအရင်သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်ကစပြီးတော့လှုပ်တော့ တော်တဲ့ကသူရဥစွေမန်းဥဟောင်းတောင်တို့လိုအုပ်စုတွေကအကြီးအကျယ်ကန့်ကွက်ခဲ့ကြပါတယ်။သူတို့တွေကသူတို့သားတွေဖွင့်ထားတဲ့ပုဂ္ဂလိကဗန်လုပ်ငန်းတွေထိခိုက်မယ်လို့ယူဆပြီးကန့်ကွက်ခဲ့ကြတာပါ။ဒါပေမဲ့အဲ့ဒီကြားထဲမှာပဲနိုင်ငံခြားဗန်ပန်ခွဲတွေရုံးဆိုင်ခွင့်နောက်ပိုင်းနိုင်ငံခြားကုမ္ပဏီတွေကိုဗန်လုပ်ငန်းဝန်ဆောင်ခွင့်တွေခွင့်ပြုပေးနိုင်ကြတာဖြစ်ပါတယ်။အခုနိုင်ငံခြားဗန်ပန်ခွဲတွေကိုလုပ်ပိုင်ခွင့်တိုးပြီးတော့ပေးလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လဲဆက်ကျင်မှုတချို့ရှိတဲ့အကြောင်းဗဟိုဗန်ဒုဥက္ကဋ္ဌဦးဘုံဘုံငယ်ကမီဒီယာတွေကိုပြောကြားခဲ့ပါတယ်။သူကလက်ရှိနိုင်ငံခြားဗန်ပန်ခွဲတွေကိုလုပ်ပိုင်ခွင့်တိုးချဲ့ပေးလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးလွှတ်တော်တွေကပါတီတစ်ခုကဗဟိုဗန်ကိုတရားစွဲမယ်လို့တောင်းချစ်ချောက်တဲ့အကြောင်းပြောပါတယ်။ဘလို့ပဲဖြစ်ဖြစ်အခုလိုနိုင်ငံခြားဗန်ပန်ခွဲတွေကိုဗန်လုပ်ငန်းတွေတိုးချဲ့ဝန်ဆောင်မှုပြုလိုက်တာဟာမြန်မာစီးပွားရေးအပိုင်းအဝိုင်းကိုကောင်းကျိုးဖြစ်စေရုံသာမကအရင်ဆက်အနာရှင်တွေခွင့်ပြုခဲ့လို့ခရိုနီတစုပဲလုပ်ကင်ခွင့်ရနေတဲ့ပုဂ္ဂလိကဗန်တွေကိုလည်းတည်တဲ့ဝန်ဆောင်မှုတွေပို့ပြီးကောင်းကောင်းဆောင်ရွက်လာအောင်တွန်းအားဖြစ်စေနိုင်တဲ့အကြောင်းတင်ပြလိုက်ရပါတယ်။